လေးစားရတဲ့သောတာရှင်များရှင်နိုင်ငံရေးအချင်းကြမိသားစုဝင်ကျမအတွက်ဘဝတွေကငြိမ်သက်ခြင်းမရှိခဲ့ပါဘူးအစ်စ်အစ်စ်သောပအဝင်းရင်တွေကသိစရာအစ်စ်တွေတက်စရာအစ်စ်တွေရဖို့စိတ်အားထက်သန်နေရဆဲဆိုတာတော့ကျမမငြင်းပါဘူးအခက်ခဲအကျက်တဲတွေနဲ့ရင်ဆိုင်ရတိုင်းကျမရဲ့မိတ်ဆွေတွေကိုအမြင်သတိရနေမိပါတယ်ကျမတို့မြမပြီးမှာမိရိတ်ဖရိတ်ဆွေရိတ်မျိုးရိတ်သိရိတ်ဝရိတ်ချွေးသိမ့်နားခိုရာဇရက်တစောင်းနဲ့ကျမတို့ခံစားရတဲ့တောကအပူတွေကိုမျှဝေခံစားနိုင်တဲ့မိတ်ဆွေရဲဘော်တွေရှိပါတယ်။ဆယ်စုနှစ်ချီတဲ့ထောင်ဝင်စားခရီးမှာတွေ့ဆုံကူညီကြတဲ့မိတ်ဆွေတွေအပြင်လောကမှာဘဝရည်တည်မှုအတွေ့ရုန်းကန်တိုက်ပွဲဝင်နေကြသလိုအချင်းထောင်ထဲမှာယုံကြည်ချက်ကြောင့်အချင်းကြနေရတဲ့မိတ်ဆွေတွေလည်းနေချင်းဒီတိုက်ချင်းအဖြစ်တဘာဝတရားနဲ့ရောအာနာပိုင်နဲ့ပါတိုက်ပွဲဝင်နေရပါတယ်။ယခုလဲဒေါ်ဝင်းမြမြနှစ်ရှည်ထောင်တန်နဲ့ဝေးလံခေါင်တည်တဲ့ပူတာအိုအချင်းထောင်မှာအချင်းကြခံနေရပါတယ်။ပူတာအိုထောင်ကခန်းဒီဘူးဒီတောင်မိုက်ဆက်ကလေးအချင်းထောင်တွေတဲ့လမ်းမှန်ဆက်သွယ်ရေးပိုခက်ခဲပါတယ်။လေရင်တစ်ခုပဲအားပြုသွားရတဲ့နေရာပါ။ကလေးအချင်းထောင်ကလည်းပြောင်းရွှေ့အဖို့ခံခဲ့ရတဲ့နိုင်ငံရေးအချင်းသမားကိုခင်မောင်လွင်သိဆုံးခဲ့ရတဲ့ပူတာအိုထောင်မှာစေဝါကုတာခွင့်ခက်ခဲတယ်လို့စေဝါလည်းခက်ခဲပါတယ်။ဦးခွန်ထွန်းဦးနဲ့ကိုမျိုးမင်းစော88မျိုးဆက်ចောင်းသားလူငယ်တွေလဲပူတာအိုထောင်ထဲမှာရှိပါတယ်။အေးလိုင်းတွေဖြတ်နေတဲ့အချိန်ပူတာအိုထောင်ထဲမှာအချင်းကြနေတဲ့သူတွေကိုကျမတို့စိုးရင်ကလူမိသားစုဝင်တွေကပိုးပြီးစိုးရင်ကြမှာပါ။ရေခဲတောင်တွေကိုလှမ်းမြင်နေရတဲ့ပူတာအိုအချင်းထောင်ထဲမှာအချင်းကြနေသူတွေဘလို့များနေပါမလဲ။မိသားစုကစိုးရင်ပူပန်လို့လာစဉ်သွားနိုင်ဖို့ငွေချေးရှိရင်တော့သွားလို့မလွယ်တဲ့နေရာပါ။ICRC က ICRC နံပါတ်ရှိသူအချင်းသားရဲ့အချင်းကြမိသားစုထောင်ဝင်စာခရီးအတွက်လေရင်စရိတ်2လတစ်ချိန်သွားဖို့ပေးပါတယ်။ပူတာအိုကိုလေရင်ထွက်တဲ့ရက်က1လ5ချိန်လောက်ပဲရှိပါတယ်။တခါတရံရာသီဥတုဆိုရင်လေရင်မစင်းနိုင်တာ3လလောက်ဖြစ်နေတတ်ပါတယ်။ ICRC ကအချင်းကြမိသားစုအတွက်အဲပကံလေးချောင်းလိုင်းမှာအသွားအပြန်လက်မှတ်ဝယ်ပေးပါတယ်။အပြန်လက်မှတ်ရှိပေမဲ့လေရင်ရှိမှသာပြန်လို့ရတာပါ။ပူတာအိုထောင်ကိုသွားပြီးထောင်ဝင်စာတွေ့ခဲ့တဲ့အချင်းကြမိသားစုပြည်တွေကအမျိုးသမီးနှစ်ယောက်ပူတာအိုမှာ3လကြာခဲ့ပါတယ်။စားစရိတ်ပြက်လို့ဝတ်ထားတဲ့ငကရောင်ပါသွားတဲ့ဝန်ထမ်းကတ်ကိုမြို့နယ်ဦးစီးမှုစီမှာအပေါင်ထားပြီးငွေချေးသုံးခဲ့ရပါတယ်။ပိတ်ကိုစိုးဝါတဲ့ထောင်ဝင်စာခရီးပါ။ဒီလိုအခက်ခဲတွေကိုအချင်းကြမိသားစုတွေခံစားနေရပါတယ်။ကိုဖြစ်သူဥပါစိုးကိုထောင်ဝင်စာတွေ့ရတဲ့အချင်းကြမိသားစုဝင်အဖြစ်ဒေါ်ဝင်းမြမြကိုကလေးအချင်းထောင်မှာကျမနဲ့မကြာခဏတွေ့ဆုံတတ်ပါတယ်ဥပါစိုးအကြိုက်စားစရာတွေတဆွဲတဘိုးနဲ့လာစဉ်ပုံမှန်ထောင်ဝင်စာလာတွေ့ပါတယ်တခါတော့ကျမတို့နဲ့အတူဒေါ်ဝင်းမြမြပါထောင်ဝင်စာတွေ့ဖို့စားစရာတွေချက်ပြုတ်ကြော်လောလေးဘင်းကား8000ပေးငှားထောင်ကိုသွားကြပါတယ်အထက်လူကြီးလာမှာမို့ထောင်ဝင်စာတွေ့ခွင့်မရဘူးလို့ထောင်ကပြောပါတယ်။ကျမတို့မှလည်းရန်ကုန်မန္တလေးကနေတကူးတကငွေကုန်လူပန်းခံပြီးလာရတဲ့ထောင်ဝင်စာခရီးမှုမတွေ့ရရင်မဖြစ်ဘူးလို့ထောင်ကတာဝန်ရှိသူတွေကိုပြောရပါတယ်။ဒါပေမဲ့မရပါဘူး။ဒီတော့ဒေါ်ဝင်းမြမြကကျမတို့ကိုထောင်မှာပဲနေမပြန်နဲ့သူကလေးမျိုးထောင်လှမ်းရေးတက်မှုကိုသွားပြောမယ်ဆိုပြီးငှားစည်းလာတဲ့လေးဘိန်းနဲ့ပဲကလေးမျိုးကိုပြန်သွားပါတယ်။အဲ့ဒီအချိန်ကထောင်လှမ်းရေးကဟဲ့ဆိုကိုင်းနေတဲ့မြစ်တောင်ဖြောင့်သွားရတဲ့အချိန်မှာဒေါ်ဝင်းမြမြရဲ့ကျမတို့အခက်ခဲကိုတက်မှုလို့နားလည်ပေးပါလူသားချင်းစာနာပါဆိုတဲ့စကားနဲ့ကျမတို့ထောင်ဝင်စာတွေ့ခွင့်ရခဲ့ပါတယ်ဒေါ်ဝင်းမြမြကပြောစရာရှိရင်ကိုယ့်ဘက်ကမှန်ကန်ရင်အချက်ကျကျတိမ်တိမ်မွေ့မွေ့ပြောနိုင်သူပါသူ့စိတ်ခံစားမှုကိုမျိုးသိပ်ပြီးတီးတီးငြိမ်ငြိမ်နဲ့ပြောနိုင်သူလည်းဖြစ်ပါတယ်အချင်းထောင်ထဲမှာမကြာခဏအထိမ့်သိမ့်ခံရတဲ့ဒေါ်ဝင်းမြမြတို့မောင်နှမတွေဘဝရည်ရည်အတွက်အားထားရာကျမတို့အချင်းကြမိသားစုတွေအတွက်ပံ့ပိုးကူညီနိုင်တဲ့စမ်းရောက်ရှင်အထည်ဆိုင်ကိုအာနာပိုင်ကမတရားချိတ်ပိတ်သိမ်းလိုက်ပါတယ်ဒီသတင်းကိုကြားရသူအပေါင်းကစိတ်ထိတ်ကြိတ်စွာဒေါ်ဝင်းမြမြတို့မောင်နှမစီကိုလူကိုယ်တိုင်တစ်မျိုးဖုံးနဲ့တစ်မျိုးသတင်းမေးပြီးအားပေးကြပါတယ်ဒီတော့ဒေါ်ဝင်းမြမြကသိမ်းထောင်ချီတန်နဲ့ဈေးကြိုဆိုင်ကန်းအသိမ်းခံရတာကိုမနှမျောနိုင်တော့ဘူးကျမတို့ကိုဂယုနာထားတဲ့ထောက်ခံအားပေးတဲ့အနေနဲ့အရရက်ကမိတ်ဆွေတွေ အများကြီးရှိပါလားလို့ခုမှပဲပို့သိရတော့တယ်တဲ့မေတ္တာဆိုတာလုပ်ယူလို့မရပါဘူးလူဆိုတာမတရားမှုကိုမြင်ရမှတရားမှုကိုချစ်တတ်လာခြင်းဖြစ်ပါလေရက်ဆက်မှုကိုတွေ့ကြုံရမှမေတ္တာနဲ့ဂရုဏာအတိတ်ပဲကိုပို့လို့သဘောပေါက်လာခဲ့ရတယ်ဆိုတာတပရင်အရေးအခင်းကသက်သေခံခဲ့ပါတယ်။တပရင်လောက်ကျန်တက်ဖြတ်မှုကြီးမှာဒီအဖြစ်ပြက်ကိုကိုယ်တိုင်မြင်ခဲ့ရတဲ့တပရင်မြို့လူတို့နဲ့မြို့ပဝင်းကျင်ကသူတွေကစီယုံရေးခရီးစဉ်မှာပါလို့အရိုက်ခံရတဲ့ဒဏ်ရာရသူတွေကိုလုံခြုံအောင်လုပ်ပေးပါတယ်။စေယုံမှာဒဏ်ရာရလို့စေကုသနေသူကိုအာဏာပိုင်ကဝင်ဖမ်းပါတယ်။ဒီတော့စေယုံတာဝန်ရှိသူတွေကပတ်တီးဖွေးဖွေးမှာသွေးစွန်းနေတဲ့ဒဏ်ရာရသူတွေကိုအိမ်နာရေချိုးကမ်းထဲမှာဖွက်ပေးပါတယ်။စေယုံလုံခြုံရေးဂိတ်ထဲမှာဝန်ထမ်းအယောင်ဆောင်ပေးထားပါတယ်။ဒီလိုနီးနဲ့ဒီမိုကရေစီရေးဆောင်ရွက်သူတွေကိုသူတို့တတ်နိုင်သလောက်ကာကွယ်ပေးပါတယ်။ဒေါ်ဝင်းမြမြကိုလည်းစေယုံမှာတွေ့ခဲ့တဲ့သူတွေကမိသားစုကိုသတင်းပေးခဲ့တာပါ။စစ်အာဏာရှင်ရဲ့လက်ပါစီလက်ကင်လို့ကြန့်ဖွန့်စွမ်းအားရှင်တွေကညဘက်မှာဒိုင်းနာကားတွေနဲ့မီးထိုးပြီးဒေါ်အောင်ဆန်းစုကြည်စီယုံရေးခီးစင်မှာပါဝင်တဲ့ဖွဲ့ချုပ်ပါတီဝင်နဲ့အားပေးထောက်ခံသူကြီးသူလူထုကိုရိုက်နှက်ခဲ့ပါတယ်။ဦးခေါင်းကိုရိုက်လိုက်တဲ့ဝရင်းတုပ်ကိုလက်နဲ့ကာကွယ်ခဲ့တဲ့ဒေါ်ဝင်းမြမြလက်တွင်တွင်ကျိုးခဲ့ရပါတယ်။ဒေါ်ဝင်းမြမြရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုစစ်အာဏာရှင်ကအင်အားသုံးချိုးချေလို့ရနိုင်ပေမဲ့ဒေါ်ဝင်းမြမြရဲ့ယုံကြည်မှုအမှန်တရားသစ္စာကိုတော့ခြေမှုန်းလို့မရခဲ့ပါဘူး။လေးစားရတဲ့သောတာရှင်များရှင်ဒီမိုကရေစီရေးဆောင်ရွက်သူများကိုကူညီစောင့်ရှောက်တဲ့မြို့လူထုတွေကအနာဂတ်ဒီမိုကရေစီအတွက်ကြီးမားတဲ့အင်အားတစ်ရပ်ဖြစ်တယ်ဆိုတာယုံကြည်လျက်ပါသောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှ